ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာဒီမနက်ခင်းကစစ်ကောင်စီတပ်နဲ့ကချင်ကရိုင်နယ်ကိုးကန်MNDAA ပူးပေါင်းတပ်တွေကြားနိုင်ဝက်ခန့်အကြတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကချင်ပြည်နယ်မိုးညွန့်မြို့နယ်အင်းတော်ကြီးဒေသဘက်မှလည်းစစ်ကောင်စီတပ်နဲ့ကချင်ကရိုင်အကြတိုက်ပွဲဖြစ်ခဲ့ပါတယ်။ရန်ကုန်ကလာတဲ့ရှမ်းမြောက်နယ်ကချင်ပြည်နယ်ကတိုက်ပွဲတရင်ကိုက
ရာတွေနေစဉ်လို့ဖြစ်ပေါ်နေပြီးဒီကနေ့မနက်ခင်းမှာတော့ကုတ်ခိုင်မြို့နယ်ပြည်တော်စုကားလိုင်းရဲ့အနောက်ဘက်ခြမ်းမှာတိုက်ပွဲဖြစ်ခဲ့တာပါဒီကနေ့တိုက်ပွဲဖြစ်ွားတဲ့နေရာဟာလွဲကော်ရွာအနီးမှာဖြစ်ကြောင်းကုတ်ခိုင်ဒေသခံတူက VOA ကိုအခုလိုပြောပါတယ
်လွဲကော်ဘေးနားမှာတိုက်ပွဲဖြစ်တယ်ကအဲ့ဒါမှလက်နက်ကြီးကတုံးနေတဲ့ပြည်တယ်လေအများအားဖြင့်နိုင်ဒီကောင်မှဖြစ်တယ်လို့ပြောတယ်ဒါ ਈ ဝတ်ချက်တော့တော့ကြားတယ်လို့ပြောတယ်ဒီနေ့ကားလိုက်ဒီနေ့ဆိုတော့ကြီးတော်ဆုံးပြောရတယ်ကားလိုက်နဲ့ဆိုလို့ရှိရင်တော့တော်တော်မှန်တော်ဝင်ရောအပြိုင်နဲ့ကုကွက်နဲ့အနောက်ပေါင်းနေတာရှိတယ်တဲ့အထူးကြတော့ဘာမှမကြောက်ဘူးက
အခြားကုကန့်ဂျေသာကန်တူကလည်းတိုက်ပွဲဖြစ်ပွားမှုအခြေအနေကိုအခုလိုပြောပါတယ
်ရ၈နိုင်နဲ့၉နိုင်ခွဲဝင်ကျင်တော့ကုကန့်ရဲ့ဟိုကအနောက်ဘက်ပေါ်ကြီးတာလင်းတဲ့ကောဘက်ပေါ်လေကောရွာဘေးလို့ပြောရတာအော်စေနာယဝင်ကျင်တော့ဒီရင်တစ်ကြီးလာတယ်လို့ပြောကြတာပေါ့။ဒါလည်းခက်ခဲတယ်ပြောရတယ်နော်
။သူကတော့တိုက်ပွဲဖြစ်ပွားတာဟာစစ်ကောင်စီတပ်နဲ့ကိုကန့် MNDAA အကြားဖြစ်ပွားတာလို့ပြောပါတယ်။နိုဝင်ဘာလ28ရက်နေ့ကလည်းကိုခိုင်မျိုးနဲ့မန်ပြင်းရွာနီးမှာစစ်ကောင်စီတပ်နဲ့ကချင် KIA နဲ့ကိုကန့်ပူးပေါင်းတပ်တွေအကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မနက်7နာရီလောက်မှလည်းကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးဒေသဘက်မှာစစ်ကောင်စီတပ်နဲ့ကချင် KIA တပ်ဖွဲ့အကြားတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲဟာစစ်ကောင်စီတပ်တွေမိုးညင်းမြို့နယ်အင်းတော်ကြီးဒေသအညောင်ပင်ရွာဘက်ကိုစစ်ကြောင်းလှည့်လည်စဉ်အတွင်းဒေသတွင်ခြေဆိုင် KIA တပ်ရင်း26ကတပ်ဖွဲ့ဝင်တွေနဲ့အချင်းတို့ထိတွေ့တိုက်ပွဲဖြစ်ခဲ့တာဖြစ်ကြောင်းမိုးညင်းဒေသခံကအခုလိုပြောပါတယ်
။တိုက်ပွဲဖြစ်တယ်က26ဘက်မှာပါကျွန်တော်တို့ညောင်ပင်ရွာဒါကြီးမှာမနေ့ပိုင်းခဏလေးပဲစက်ကြက်တွေလည်းကလှစားလေးရှိလာကြတယ်။လှစားလေးတွေရှိလာကြတော့ဖြစ်လိုက်တာလူကြီးအကြကြီးမဟုတ်ပါဘူး။ဒါကြာကသူတို့နာလေးကနေကြမှာသူတို့ကလည်းကြုံလာတဲ့သဘောပေါ့အဲဒါကိုသိခံမှုဖြစ်သွားတာ
ထိခိုက်မှုအခြေအနေကိုတော့မသိရသေးကြောင်းလည်းပြောပါတယ် KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလက်ရှိရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့အောက်ခြေတပ်တွေကသတင်းပေးပို့လာတာမရှိသေးကြောင်းပြောပါတယ
်ကျွန်တော်လည်းဒီဘက်အစီအစဉ်တော့ပဲကြားပါလေလူတို့ကတည်းကသတင်းတော့ရှိပါတယ်ခဏကျောက်ကိုစကားနဲ့ဒီဘုံတပ်ပိုက်ဆိုင်ရာတင်းကြီးရတော့မမပြရမရဘူးခင်ဗျ
ကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးဒေသတိုက်ပွဲသတင်းကိုတော့မကြားသိရသေးကြောင်းပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလ25ရက်နေ့ကတော့သခိုင်းတိုင်းနဲ့ကချင်ပြည်နယ်နယ်စပ်အင်းတော်ကြီးရဲ့အနောက်ဘက်တုံပေရွာနီးက KIA တပ်ရင်း26အခြေစိုက်စခန်းကိုစစ်ကောင်စီတပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခဲ့တာတွေရှိခဲ့ပူပါရယ်အဲ့ဒီရက်ကနှစ်ဖက်တပ်တွေအကြားတိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကတိုက်ခိုက်တာဟာ KIA ရဲ့တပ်ရင်း26ဘက်မှ PDF တပ်ဖွဲ့တွေကခိုအောင်းနေတာကြောင့်ဖြစ်နိုင်ကြောင်းသုံးသပ်ကြပါရယ်မြန်မာစစ်ကောင်စီဘက်ကတော့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကို KIA ပါဝင်တိုင်းရင်းသားလက်နက်ကိုင်ချုပ်ကတင်နန်းပေးနေတာတွေအကူအညီပေးနေတာတွေရှိတယ်လို့မကြာမကြာထုတ်ပြန်ပြောဆိုထားပါတယ်ခင်ဗျာ